မြန်မာနိုင်ငံကကွန်ပစ္စည်းတင်ပို့မှုတွေကိုဘင်္ဂလားဒေ့ရှ်အစိုးရကကန့်သတ်ထားတာကြောင့်အခက်ကြုံနေရတဲ့ရခိုင်နယ်စပ်ကုန်သွယ်ရေးဒီလဇမ်းမိုက်မှာအနည်းငယ်ပြန်တက်လာခဲ့ပေမဲ့ကုန်သွယ်မှုပမာဏနည်းနေသေးပဲလို့ကုန်သွယ်အသင်းတာဝန်ရှိသူတွေကပြောပါတယ်။ပုံမှန်ကုန်သွယ်မှုတွေပြန်လုပ်နိုင်အောင်နှစ်ဖက်သက်ဆိုင်ရာတာဝန်ရှိသူတွေအများဆုံးညှိနှိုင်းဖြည့်ဆင်းတင်တယ်လို့လည်းကုန်သွယ်တွေကပြောပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုအခြေခံပြီးတော့ကိုဆန့်ကျော်ကပြောပြပေးမှာပါခင်ဗျာ။
ပြီးခဲ့တဲ့မလအကုန်ပိုင်းတော့ကဆလို့ရခိုင်ပြည်နယ်မောင်နှောနဲ့စစ်တွေမြို့တွေမှာရှိတဲ့နယ်စပ်ကုန်သွယ်ရေးဂိတ်တွေကတဆင့်တင်ပို့နေတဲ့ကုန်ပစ္စည်းတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကကန့်သတ်ထားတာဖြစ်ပါတယ်။ဒီလိုကန့်သတ်ချက်တွေကြောင့်နယ်စပ်ကုန်သွယ်ရေးရပ်လူနေပါအခြေအနေထိဖြစ်ခဲ့ပြီးလက်တလုံးမှာတော့စိုက်ပျိုးရေးထွက်ကုန်တချို့ကိုပြန်လည်လက်ခံလာတယ်လို့ရခိုင်ပြည်နယ်ကုန်သွယ်နဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးတင်အောင်ဦးက VOA ကိုပြောပါတယ်။
လည်းရှိရတော့ကျွန်တော်တို့တစ်ဖက်ဘင်္ဂလားဒေ့ရှ်ကတော့ဟိုအရင်တက်စားလို့ရှိရင်တော့ဟိုပြန်ပြီးတော့ဟိုအဝေးတွေတော့ပြန်ပြီးတော့အမှားစားတွေလည်းရလာတယ်အဝေးတွေလည်းရှိလာတယ်ပေါ့လေဒါမှမဟုတ်အရင်လိုပမာဏတိတော့မရောက်သေးဘူးဆိုပေမဲ့ဒါဖြည်းဖြည်းချင်းတော့တိုးတက်လာနေတဲ့အနေအထားပါဘာလို့လဲဆိုတော့၃လပိုင်း၄လပိုင်းလောက်သာဆိုရင်တော်တော်လေးတက်တော့တဲ့အနေအထားမှာအခုကတော့တဖြည်းဖြည်းနဲ့အိတ်တက်စားလို့ရှိရင်တော့တဖြည်းဖြည်းနဲ့အဝေးတွေရလာတယ်နေနေအရင်တက်စားလို့ရှိရင်တော့ပို့ပြီးတော့ဟိုရောင်းလာတဲ့အနေအထားတွေတော့ပို့လာတဲ့အနေအထားတွေတော့ရှိပါတယ်ဗျ
ဒီလိုကုန်သွယ်မှုပမာဏတက်လာတဲ့ဆိုပေမဲ့လည်းမြန်မာနိုင်ငံကနေအများဆုံးတင်ပို့ကုန်ဖြစ်တဲ့ရေချိုငါးတင်ပို့မှုပမာဏကတော့အရန်ကိုနည်းနေသေးတယ်လို့ဦးတင်အောင်ဦးကပြောပါတယ်
အဲရေချုံငါကတော့မထွက်တယ်အများကြီးအရင်လိုပုံမှန်နေထားတော့မဝေသေးပါဘူးတို့တို့ဘက်ကလည်းလိုရဲတလောက်ရေတော့ပမာဏတော်တော်လေးကိုနေပါသေးတယ်ရေချုံငါပမာဏတော့လေအခုကတော့အဓိကတော့ဒီစိုက်ပျိုးရေးထွက်ကုန်ပေါ့အဓိကတော့ဂျင်းအဆူတို့အဲ့လိုဟိုအချောက်စိုက်ပျိုးရေးထွက်ကုန်ပစ္စည်းတွေများပါတယ်အခုလက်ရှိကတော့လေ
အလောက်ကိုင်ခွင်လန်းရှားပါတဲ့ရခိုင်ပြည်နယ်မှာအခုလိုနေဆက်ကုံတွယ်ရေးကြဆင်းနေတာကြောင့်နေဆက်ကုံတွယ်ရေးစခန်းမှာလောက်ကိုင်နေကြတဲ့အလုပ်သမားတွေလည်းစာဝတ်နေရေးအခက်ကြုံနေရပါတယ်။ဒါအပြင်ကုန်ပစ္စည်းတွေပို့မြတာကြောင့်ကုန်တယ်တွေအတွက်လည်းဆုံးရှုံးနှင်းနာမှုတွေများတယ်လို့ကုန်တယ်တူကပြောပါတယ
်။အခုကကျွန်တော်မျက်စိချင်းမှာမြင်နေရတယ်လေ။သဘောကုန်ပစ္စည်းတွေဘာလို့ပို့လို့မရရင်ဘဝကိုပြန်ပြီးတော့သိရတော့တာတွေသူသိနေရတယ်လေ။အဲ့ဒီလည်းဆိုတော့ကုန်ပစ္စည်းနှင်းနာတာပေါ့လေ။နော်ဆုံးရှုံးမှုများတာပေါ့လေ။အဲအဲ့ဒါလည်းဖြစ်နေတယ်နော်။
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကကုန်ပစ္စည်းဝယ်ယူမှုတွေကိုဘာကြောင့်ကန့်သက်ထားရဲဆိုတာကိုတိတိကျကျမသိပေမဲ့နယ်စပ်ကုန်သွယ်မှုတွေအရင်လိုပြန်လည်ကောင်းမွန်လာအောင်နှစ်နိုင်ငံတာဝန်ရှိသူတွေအနေနဲ့အမြန်ဆုံးညှိနှိုင်းဆောင်ရွက်တင်တယ်လို့ရခိုင်ပြည်နယ်ကုန်သွယ်နဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးတင်အောင်ဦးကပြောပါတယ
်ကျွန်တော်တို့ခိုင်ကုန်တဲ့အသင်းတွေကတော့ဒါတောက်လျှောက်ဒီကုန်သွယ်မှုပြန်တက်အောင်တော့စူးစမ်းနေတဲ့ပိုင်းတွေရှိပါတယ်ဆိုတော့အခုတဖြည်းဖြည်းနဲ့တော့ဟိုဘာဖြည်းဖြည်းပေါ့လေဟိုအရင်ကဆောင်လို့ချင်းတော့တဖြည်းဖြည်းချင်းတော့တက်လာပါတယ်ဟိုဒါပေမဲ့ဒီကတည်းကပို့ပြီးတော့ငွေပုံမှန်အတိုင်းရောက်ဖို့အတွက်ကတော့ဒါနိုင်ငံကတဖို့ဒီနေ့နေ့ဖြည့်တာဝန်ရှိတဲ့ပုဂ္ဂိုလ်တွေကဖြည့်ရှင်းပြီးတော့အဲ့ဒါကိုနည်းနည်းလှုပ်ဆောင်ပေးရင်တော့အမြဲဆန်လေးဖြစ်သွားမယ်လို့ကျွန်တော်လည်းမြင်ပါတယ်ဗျာ
ရခိုင်ပြည်နယ်မောင်တော်မြို့နယ်နဲ့စစ်တွေမြို့နယ်မှာရှိတဲ့နေဆက်ကုံတဲရေစခန်းတွေကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဂျင်းကြက်သွန်ပဲနဲ့တခြားစိုက်ပျိုးထွက်ကုန်ပစ္စည်းတွေတင်ပို့နေတယ်လို့အများဆုံးကတော့ရေချိုးငါးတင်ပို့မှုဖြစ်တယ်လို့ကုံတဲတွေကပြောပါတယ်ပြီးခဲ့တဲ့ဇွန်လအတွက်မောင်တော်နေဆက်ကုံတဲရေစခန်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုကုန်ပစ္စည်းတင်ပို့မဲ့ပမာဏကိုပို့ကုန်ဒေါ်လာတသန်းသွင်းကုန်ဒေါ်လာ 3.33 တန်းနဲ့ကုန်သွယ်မှုပမာဏဒေါ်လာ 1.33 တန်းအထိလှုပ်ဆောင်ဖို့ရာထားခဲ့တာပါဒါပေမဲ့လည်းဇွန်လ10ရက်နေ့ကနေ25ရက်နေ့အထိကာလအတွင်းဒီရာဓာချက်ရဲ့38ရာဂိုင်နှုန်းလောက်သာလှုပ်ဆောင်နိုင်ခဲ့တယ်လို့ပြီးခဲ့တဲ့ဇွန်လ28ရက်နေ့ထုတ်စစ်ကောင်စီမြမအလင်းသတင်းစာမှာဖော်ပြထားပါတယ်ခင်ဗျာ